November 3ရက်ရွေးကောက်ပွဲမှာအနိုင်ရတယ်လို့ကြေညာထားတဲ့ Joe Biden ကသူ့အစိုးရအဖွဲ့အတွက်တာဝန်ထမ်းဆောင်မဲ့သူတွေရဲ့ကနဦးအမည်စင်းကိုအင်္ဂါနေ့ကျရင်ထုတ်ပြန်ဖို့စီစဉ်နေတယ်လို့ Mr. Biden ရဲ့အင်ဂျီရောအမှုထမ်းအကြီးအကဲဖြစ်လာမဲ့ Ron Klain ကတင်းင်းရီနေ့မှာပြောပါတယ်။သမ္မတ Donald Trump ကတော့ရွေးကောက်ပွဲမဲရလက်ပြောင်းသွားစေဖို့အတွက်တရားရေးရကြိုးပမ်းနေဆဲဖြစ်ပြီးသူ့ရဲ့လှုပ်ဆောင်ချက်ကိုပံ့ပိုးကူညီဖို့ Republican Party ဝင်တွေကိုတိုက်တွန်းနေပါတယ်။Ron Klain က ABC ရုပ်သံတွေ့ဆုံမေးမြန်းခန်းမှာအခုလိုပြောကြားခဲ့ပေမဲ့ Mr. Biden ကဘယ်ဌာနအတွက်အကြီးအကဲအမည်စင်းတင်သွင်းဖို့ရှိရဲဆိုတာကိုတော့မဖြေကြားခဲ့ပါဘူး။ဒါပေမဲ့ Mr. Biden ကဗဏ္ဍာရေးဝန်ကြီးဌာနအတွက်ဝန်ကြီးအစ်ခန့်မှာဖြစ်ကြောင်းပြီးခဲ့တဲ့သတင်းပတ်ထဲမှာပဲပြောကြားခဲ့တာပါ။ဒါအပြင်သူအစ်စ်ရွေးချယ်မဲ့သူဟာ Democratic Party ရဲ့သဘောထားအလုံးနဲ့ကန့်ညီမဲ့ပြုပြင်ပြောင်းလဲလိုသူတွေကနေအလေလက်သဘောထားရှိသူမဟာမိတ်တွေလက်ခံတဲ့သူမျိုးဖြစ်ရမယ်လို့ပြောပါတယ်။ January 20မှာကျန်းသစ္စာကျင်းပရမယ်။46ဆမြောက် American သမ္မတတာဝန်ယူဖို့အကူအပြောင်းကာလအတွက် Mr. Biden ကဆောင်ရွက်နေချိန်မှာပဲသမ္မတ Trump ကတော့ရွေးကောက်ပွဲမှာသူရှုံးနေကြောင်းလက်မခံပါဘူး။မတမာတဲ့မဲအများပြားတွေ့လာဖို့ရှိတဲ့အတွက် Republican တွေအလျှော့မပြေးပဲတိုက်ကြဖို့ Turning Rene မှာပဲသူ့ကိုထောက်ခံသူတွေကို Twitter ကနေပြောကြားခဲ့ပါတယ်။